မြန်မာစစ်ကောင်စီနိုင်ငံခြားရေးဌာနအနေနဲ့မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ယုံအကြီးအကဲကိုခေါ်ယူတွေ့ဆုံပြီးမလေးရှားနိုင်ငံခြားရေးဝန်ကြီးက NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာကိုခေါ်ယူကန့်ကွက်ခဲ့တယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ပြီးခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုကိုယ်စားပြုသူတယောက်ခွင့်မရတဲ့အချိန်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးက NUG နိုင်ငံခြားရေးဝန်ကြီးကိုအစည်းအဝေးအပြင်ပန်းမှာလက်ခံတွေ့ဆုံခဲ့တာပါ။တချိန်တည်းမှာတော့နိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့အသံအစင်တန်းကိုရှော့ချသတ်မှတ်လိုက်တဲ့ပုံမှာတော့မြန်မာစစ်ကောင်စီဘက်ကအာဆီယံရှေ့တောင်အရှာနိုင်ငံတချို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးရဆက်ဆံမှုရှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ရည်တည်ချက်ပြောင်းလဲမှာမဟုတ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောခဲ့ပါတယ်။မြန်မာနိုင်ငံကဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရအဖွဲ့အဖြစ်ထွေထွေဆက်ဆံဖို့ရေးကြည့်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူတင်အဗ်ဒူလာကပြောဆိုထားပါတယ်ခင်ဗျ။